2015ခုနှစ်အတွင်းမှာတက်ခံရတဲ့သတင်းတောက်69ခုရှိခဲ့တယ်လို့သတင်းတောက်များကာကွယ်စောင့်ရှောက်ရေးကော်မတီ CPG အဖွဲ့ရဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တက်ဖြတ်ခံရတဲ့သတင်းတောက်40ရာခိုင်နှုန်းဟာအစ္စလာမစ်စစ်သွေးကြအဖွဲ့တွေဖြစ်တဲ့ Al-Qaeda နဲ့ IS အဖွဲ့တွေရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒီနှစ်အတွင်းမှာပဲအစ္စလာမစ်စစ်သွေးကြအဖွဲ့တွေဖြစ်တဲ့ Al-Qaeda နဲ့ IS အဖွဲ့တွေရဲ့လက်ချက်ကြောင့်ကမ္ဘာတဝန်းကသတင်းတောက်28ဦးသေဆုံးခဲ့ရကြောင်းတက်ဖြတ်ခံခဲ့ရတဲ့သတင်းတောက်40ရာခိုင်နှုန်းဟာတာဝန်ထမ်းဆောင်ချိန်မှာတက်ဖြတ်ခံခဲ့ရတာဖြစ်တယ်လို့ဒီသတင်းတော်များကာကွယ်ဆက်ဆော်ရေးကော်မတီ CPJ ကဆိုရဲကြံတက်ဖြတ်ခံရတဲ့သတင်းတော်26ဦးဟာသူတို့ရဲ့အလုံနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့ CPJ ကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။အသက်ခံရတဲ့သတင်းတော်တွေက9ဦးကပြည်သက်နိုင်ငံမှာအသက်ခံခဲ့ရတာပါ2015ခုနှစ်အတွင်းမှာစီးပွားနိုင်ငံဟာသတင်းတော်တွေအတွက်အနည်းအရှိဆုံးနိုင်ငံဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်ကနေရှင်အီရတ်၊ဘရာဇီး၊ဘင်္ဂလားဒေ့ရှ်တောက်ဆူဒန်နဲ့ယမန်နိုင်ငံတွေမှာသတင်းတော်တွေပုံမှန်တက်ဖြတ်ခံရပြီးတနိုင်ငံမှာသတင်းတော်အနည်းဆုံး9ဦးတက်ဖြတ်ခံခဲ့ရပါတယ်။2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ23ရက်နေ့အထိတက်ဖြတ်ခံရတဲ့သတင်းတောက်ဥယျာဉ်ဟာပြီးခဲ့တဲ့2014ခုနှစ်တုန်းကတည်းကများတယ်လို့ CPJ ကပြောပါတယ်2014ခုနှစ်အတွင်းတက်ဖြတ်ခံခဲ့ရတဲ့သတင်းတောက်ဥယျာဉ်က62ဦးအထိရှိခဲ့ပါတယ်ခင်ဗျာ